အလွတ်သတင်းတော်အလှလေးတူစာခေါ်မတူစာကိုအင်းစိန်ထောင်အတွင်းတရားရုံးကနိုဝင်ဘာလ22ရက်နေ့ကအလုတ်နဲ့ထောင်ဒဏ်2နှစ်ချခဲ့ပါတယ်။အလွတ်သတင်းတော်အလှလေးတူစာခေါ်မတူစာဟာဆင်အနာသိမ်းပြီးနောက်2022ခုနှစ်စက်တင်ဘာလမှာဖမ်းဆီးခံခဲ့ရပြီးဒီကုံမျိုးသစ်အရှိပိုင်မျိုးမရဲစခန်းကနေတပ်ပတော်အကြီးညိုပြက်အောင်လှုပ်ဆောင်မှုပုံမှန်55ကကြီးနဲ့စစ်ကောင်စီကတရားစွဲခဲ့တာပါ။ဖန်စီခံထားပြီး16လအကြာမှာပြစ်ဒဏ်ချလိုက်တာဖြစ်တယ်လို့သူ့ရဲ့ရှင်းလေးကအခုလိုပြောပါတယ်
။ဒီပြင်ကိုဒီဆောင်နေမှာရုံးဆိုင်နဲ့ဒီကုန်းမျိုးဒီအစီအစဉ်နဲ့တရားရုံးနဲ့ဆက်တာ။မဟုတ်ရက်တိပုံမှာ95ဒက်ကကြီးကိုကျူးလွန်ကြောင်းပြုတင်ကြရတဲ့ဒီလိုမှာအလုံးနဲ့ဆောင်တာနှစ်နှစ်ဆက်ပြီးဒီနေ့ကြတယ်။သူချက်ခံထားတဲ့ဆုပ်ရက်ကြီးကိုပြစ်ဒဏ်ကထုံးထုံးခံထားလို့အနေနဲ့ဆက်ပြီး။ဟိုအခုကမပေါ်ပါဘူး။မဟုတ်ရက်တိတဲ့အခါမှာစံသားတစ်ခုပဲရှိတယ်။ဟိုသူကဒရင်းနမားဖြစ်ပြီးဒရင်းလုံငန်းလောက်ကကြီးတော့ခဏသူ့ကိုသွေးထားတယ်ခဏပြအဲ့ဒီစီရင်နေနေသူ့ရဲ့သူ့နဲ့အနေနဲ့သူ့ဆုံနေတင်းနေနေပို့တယ်ဆိုတာကဒါမီးယာဒင်းယာဥပုံကပေါ်ရဒင်းနမားကဒင်းနမားရဲ့အလုပ်ကိုလုပ်ကြလိပို့ရကြီးကြီးကဘာကြောင့်မှမပြောဘူးကျွန်တော်ကပြီးသား
ကြဘတ်သူသာဟာပြင်းရင်းဒီပတ်တရင်ထဏာချို့မှာဆက်လေးနေနီးပါလောက်ကင်ခဲ့သူတူဖြစ်ပါတယ်အဲ့ဒီနောက်အလွတ်တန်းတရင်နောက်ဖြစ်ရက်တီခဲ့တာဖြစ်ပြီးအာရသိမ့်ပြီးနောက်အလွတ်တန်းတရင်နောက်အနေနဲ့တရင်တွေပြေးပြုတ်ခဲ့သူဖြစ်ပါတယ်နေချီမချသတင်းတော်များအဖွဲ့ရဲ့2022ခုနှစ်သတင်းလွတ်လပ်ခွင့်ညွှန်ခွင့်အရမြန်မာနိုင်ငံဟာစစ်ကောင်စီအာဏာသိမ်းပြီးတဲ့နောက်မှာသတင်းလွတ်လပ်ခွင့်ဆိုင်ရာကမ္ဘာအစိုးရ10နိုင်ငံထဲမှာပါဝင်နေတယ်လို့ဖော်ပြထားပါတယ်။လွန်ခဲ့တဲ့အနှစ်ညွှန်ခွင့်အဆင့်140ကနေအဆင့်186အထိမြန်မာနိုင်ငံကထိုးစင်းသွားခဲ့တာဖြစ်တယ်လို့ဖော်ပြခံထားပါတယ်။စစ်တပ်ကအာဏာသိမ်းပြီးနောက်မှာသတင်းဌာန10ခုထက်မနည်းလိုင်းစင်အပိတ်သိမ်းခံခဲ့ရပါတယ်။အာဏာသိမ်းပြီးချိန်ကနေအခုချိန်ထိစစ်ကောင်စီဘက်ကသတင်းတော်တွေကိုဇက်လိုက်ဖမ်းဆီးခဲ့ပြီး2022ခုနှစ်ဖေဖော်ဝါရီလကနေဒီနှစ်နိုဝင်ဘာလအထိတနိုင်ငံလုံးမှာသတင်းသမားအယောက်150နီးပါးဖမ်းဆီးခံခဲ့ရပါတယ်ဒီလထဲမှာပြီးခဲ့တဲ့နိုဝင်ဘာလနောက်ဆုံးစီးရင်ရဖမ်းဆီးခံအယောက်150ထဲမှာအယောက်90ကျော်ပြန်လွတ်ခွာခဲ့ပေမဲ့လက်ရှိမှာသတင်းသမားအယောက်50နီးနီးအကျဉ်းထောင်တိတိမှာဆက်လက်အကျဉ်းကျခံနေရဆဲဖြစ်ပါတယ်